မြန်မာနိုင်ငံကိုမကြခင်ရပိုင်းမှာပဲရောက်ရှိတော့မယ်ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်ကိုတိုးတက်မှုတရအနေနဲ့ကြိုးစိုးလက်ခံလိုက်တယ်လို့လာရောက်ခွင့်ပြုလိုက်တဲ့မြန်မာအစိုးရအနေနဲ့လည်းရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့ပကတိဖြစ်စဉ်ကိုပုံမှန်လေးလေးရှင်းပြတင်တယ်လို့လူခွေစောင့်ကြည့်အကဲခတ်တွေကတိုက်တွန်းလိုက်ပါတယ်လောလောဆယ်ကူဝိတ်နိုင်ငံမှာရောက်ရှိနေတဲ့ကုလလူမျိုးရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအယုံဆုံးတွားရောက်မှာဖြစ်ပါတယ်ခီးစဉ်နဲ့ပတ်သက်ပြီးတော့တင်ကြိုသုံးသပ်ချက်တွေနားဆင်ရအောင်ပါရှင်ရခိုင်မြောက်ပိုင်းပြည်ပခန့်တွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြတဲ့လူသားချင်းစာရာဘေးဒုက္ခကိုရင်ဆိုင်နေရတဲ့ရိုဟင်ဂျာတပ်သန်းတော်ရဲ့အခြေအနေကိုကိုယ်တိုင်တွားရောက်ကြည့်ရှုနိုင်မှုကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်ဧပြီလ26ရက်နေ့ကစတင်လိုက်ပြီးအခုဆိုရင်တော့ကူဝိတ်ကိုရောက်ရှိနေပြီဖြစ်ပါတယ်။လူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညင်းငယ်ပေမဲ့လည်းနောက်ပိုင်းမှာသဘောတူလက်ခံခဲ့တာဖြစ်ပါတယ်။လူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်มาဖြစ်ပါတယ်မြန်မာနိုင်ငံကိုဧပြီလ30ရက်နေ့ဆက်ရောက်มาဖြစ်ပြီးမေလ2ရက်နေ့မှာပြန်လည်ထွက်ခွာมาဖြစ်ပါတယ်အခုလိုမျိုးမြန်မာအစိုးရဘက်ကကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ကိုလာရောက်ခွင့်ပြုလိုက်တဲ့အပေါ်တိုးတက်မှုတရအနေနဲ့ကြိုးစိုးလက်ခံနေမယ်လို့ဒီအချိန်တိုခီးစဉ်အတွင်းမှာဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်မိဖို့နဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေကိုတေချာလေးလာစမ်းစစ်နိုင်မှုကတော့အချိန်ကန့်သက်တွေရှိနိုင်တယ်လို့မြမနိုင်ငံရဲ့အကဲခတ်ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ်
။အရင်ကလိုရင်းဆန်ပြီးတော့ဒါကမဖြစ်ပဲနဲ့လက်မခံပဲနဲ့ချိန်နေရတယ်ဘုလို့ဒါကပြည့်ပြည့်စုံတော့တိုးတက်မှုတရပေါ့လေ။ဒါမှလို့လာခြင်းအစီအစဉ်တကယ်ရှိမှာအလုံးပြည့်ဖို့ဆိုတာကတော့စိတ်မလွယ်ဘူးကွာ။နောက်တော့စိတ်ပြီးတော့အကတ်တက်တွေကများတယ်။ဒါဆိုအချိန်ကိုပါပါတယ်လေ။ကျောင်းနိုင်ငံဆုံးမှာတမလီပါတယ်ဆိုတော့ကျော်လေးကဒါဟိုစောင်းကြောက်တင်းနေပေါ့နော်အရှင်မြင့်နေပေါ့ဒါနဲ့အားလုံးချိန်မှာကိုကြည့်ဖို့ဆက်တာကတော့ဒီနေ့အတွင်းမှာတော့ပြည်စုံနေတာမဖြစ်ဘူးဆိုတော့လာလာတော့ကျိုးစုပါတယ်နောက်တစ်ခုကမြန်မာစိုးရတဲ့ဆိုကြီးရန်ကြီးတော့တော့ဘိုင်ဆက်လုံးမလဲဆိုတော့ပြောရမယ်လေကျောင်းနိုင်ငံကအခုဘုရင်ကောင်စီတိုင်းသူတွေအားလုံးတမတိစိတ်နဲ့အားလုံးကတော့အဓိကကြံတရားမလို့ပြောချင်ပါတယ
်အခုလိုကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်တွေအားလုံးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာအစိုးရတာဝန်ရှိသူတွေပြည်ဆောင်တဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်ဘက်လူသိမ်းချီထွက်ပြေးသွားကြရတဲ့မြန်မာနိုင်ငံကရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးပကတိအခြေအနေတွေကိုပုံမှန်လေးလေးတင်ပြတင်တယ်လို့လည်းဟောင်ကောင်အခြေစိုက် AERC အာရှလူခွေကော်မရှင်ကလူခွေရှင်နေဦးမင်းလွင်ကအကြံပြုပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရကိုနိုင်ငံတကာကနေပြားပြီးတာတော်တော်များများကြာပြီနောက်ပြီးတော့တခါနိုင်ငံတကာကနေပြီးတော့လေးလာရေးဖွဲ့ပြီးအတူကိုယ်စားလှယ်ပြီးကုလသမဂ္ဂရဲ့လူခွင့်ကိုယ်စားလှယ်ကြီးစတာကြီးအပြီးပြီးလာဖို့ကြိုးစားခဲ့ပြီးမယ်လေမြန်မာနိုင်ငံအစိုးရကနေပြီးတော့ညှင်းပယ်ခဲ့တာဖြစ်တဲ့အတွက်ဒီကုလသမဂ္ဂလူမျိုးကောင်စီကအဖွဲ့ဝင်15ဦးပါတဲ့ကုလသမဂ္ဂဖွဲ့ကလာပြီးတော့တုံ့ပြန်စစ်ဆေးမှုပြုလုပ်မယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီတော့ကကျွန်တော်တို့အနေနဲ့ကမြန်မာနိုင်ငံအတွင်းမှာတကယ်လက်ရှိဖြစ်ခဲ့တဲ့အမှန်တိုင်းအခြေအနေကိုစပြားရှင်းလင်းဖို့တော့ဆိုပါတယ်အဲ့တော့ကိုယ်ဘက်ကနေပြီးတော့စီမံခန့်ခွဲမှုနေပါတဲ့အတွက်ဖြစ်ခဲ့တဲ့တာဝန်ရတဲ့ရှိတယ်ဒါတွေကိုလက်ရှိကလေးဆိုတော့အမှန်တိုင်းသင်ကြားနိုင်ရမယ်ရှင်းပြနိုင်ရမယ်ရှင်းရှင်းလင်းလင်းပြီးအောင်ပြောသင့်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကဒီကိုယ်စားလှယ်အဖွဲ့ကနေပြီးတော့ပဲမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ PR တွေညွန်နေတက်သွားအောင်စီမံခန့်ခွဲနိုင်မှာဖြစ်တယ်။ဆိုရပုံမှာဆက်လက်ရည်ယူနေကြတယ်ရပ်တန့်သွားနိုင်အောင်ဒီအဖွဲ့ကပဲဒီအဖွဲ့အစဉ်ကာလကပဲအဓိကအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်။ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်ကိုအရင်ဆုံးတွားရောက်လေ့လာမှာဖြစ်တဲ့အတွက်တိုင်းပြည်ရဲ့ရိုဟင်ဂျာမွတ်စလင်တွေသူတို့ရင်ဆိုင်ခဲ့ရတဲ့ရခိုင်အကြမ်းဖက်မှုအတွင်းကလူခွေရေးကြိုးဖောက်မှုတွေကိုကိုယ်တိုင်စုံစမ်းသိရှိနိုင်မှာဖြစ်တယ်လို့လည်းဒေါက်တာခင်ဇော်ဝင်းကပြောပါတယ်
ဒီကနေ့ကကိုယ်သူဘာလဲဆိုတော့တောင်းတယ်လေဘာဖြစ်လဲကြောတကယ်ကိုခံထားတယ်နော်သူကအဲ့လိုဖြစ်နေတာဟုတ်ဆိုဟိုလိုဟိုမှာတော့လည်းဘာလဲဆိုတော့ဒီဆုံးဝင်တည်လို့ရတယ်ဆိုတော့ဟောကလူတွေရဲ့ပြည့်ပြတ်တဲ့ကိုကြားလာပါပဲဆက်တော့တနည်းအားဖြင့်လည်းပြောပြလာရင်ဆွဲတတ်တော့ဒီကြားရတဲ့ချက်တွေကိုသူတပ်ပြောသူလက်ဆိုင်ကမ်းမယ်ပြီးတော့ဒီဘက်ကပေးတဲ့ဗရင်းတွေကိုဒီအချက်ကိုပါရမယ်ပေါ့ပါပြီးတော့ဒီလိုလိုရှင်ရဖြစ်နေပြီအဲ့မြန်မာဆိုးရတယ်ဘာလုပ်မလဲဆိုတော့သူဒါကိုသူတွေ့ပြီးတော့နော်ဒီလိုချက်တွေပြည့်စာကိုသူတို့ဖြေရှားလိုက်မယ်နော်ပြောနေတာချက်ကဘာလဲဆိုတော့မြန်မာဆိုးရကတော့ဒီဗရင်းကဆုတ်ပြထားတဲ့အချိန်မှာဒီကြောင့်လည်းဆက်ပြောပြောမှာပဲနော်ဆိုတော့ဒ ဒါလည်းဘောပြောင်းလို့မရဘူး။ဘာကြောင်ရင်လဲဒီကစစ်မကပေါ့။ဒါဆိုဖြစ်နေဖြစ်နိုင်ဖို့အတွက်ကြောင်ရင်လဲဘာလို့ဖြစ်လဲဆိုတာကိုလူကြီးကောင်းကြီးနည်းကအဓိကဆိုင်ပြီးပြောရလိမ့်မယ်။ဒီဆိုနော်။အဲ့ဒါကအဆင်အကျရင်တော့ချင်ပါလေ။
အခုလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်အရေအတွက်ခံမှန်းခြေတပန်းကျော်ရှိသွားပြီဖြစ်သောရိုဟင်ဂျာဒုက္ခသည်စုစုပေါင်း 1.3 တန်းကိုထောက်ပံ့နိုင်မှုလိုအပ်နေတဲ့ရန်ငွေဒေါ်လာ950တန်းနဲ့က900ခိုင်နှုန်းပဲရရှိသေးတယ်လို့လည်းမင်းတောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်မှာကုလတွေးမှုချုပ်ပြောခွင့်ရကပြောဆိုထားပါတယ်ရှင်။